င်္ဂလာညနေခင်းမှာသတ္တရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ PO မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ20ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်ကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လည်နေပါပြီ။ကျွန်မအနောင်လာပါဒီကနေ့အစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ကင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဆူဒန်သမ္မတဟွန်အူမာဘယ်ရှီယားကိုအကျင့်ပြချဆောင်မှုဆိုင်ရာဆွေးဆက်တွေနဲ့တရားရုံးတင်စစ်ဆေးနေပါပြီ။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေနဲ့နေရပြောင်းကျင်သူတွေကိုယူနီစီယာနဲ့ဘင်္ဂလားဒေ့ရှ်ပူးပေါင်းပြီးမေးမြန်းဆက်ဆက်တာတွေလုပ်နေပါပြီ။ဟောင်ကောင်ဆိုင်ရာပြည်ထောင်ကောင်စီရုံးတံဝန်ထမ်းတို့ကိုတရုတ်ကထိန်းသိမ်းထားတဲ့ဆိုတဲ့ပေါ်ဆိုရင်ကြောင့်ပြည်ထောင်နိုင်ငံရေးဌာနကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားဖွဲ့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။စီးရပတိပခတွေနဲ့မတိမငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာဒီကနေ့မနေ့အစောပိုင်းမှာလဲပုံနှံကျွန်းမြို့နယ်ထဲမှာရဲတပ်ဖွဲ့ရင်နာအတိုက်ခိုက်ခံခဲ့ရတဲ့သတင်းမှာကတော့
မိုင်းခွဲတော့ဒီမနေ့ဆိုင်နိုင်တော့မှာတော့တော့အတူတူပါတယ်ရုပ်အုပ်ကဒီစက်ကံကစားလို့မနေ့ကျစီပါတယ်ဒါကစီစီတူချင်ရတော့
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တက်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးပြောတော်တာပါအပြည့်စုံကတော့မကြခင်ကြာမှာပါဒါအပြင်မြန်မာနိုင်ငံမြို့နယ်ရက်ွက်ကျေးရွာတဲ့အထိလက်လန်းမိမဲ့ထိရောက်တဲ့အဂတိလိုက်စားမှုတာစီကကွယ်ရေးစနစ်တခုကိုကပ္ပပိုင်ရဲ့အကူအညီနဲ့မကြခင်အကောင့်အထည်ဖော်ရုံးမဲ့အစီအစဉ်ကြောင့်မေးမြန်းတင်ပြချက်နဲ့အတူလာမယ့်ရက်ပိုင်းအတွင်းနယူးယောက်မှာကျင်းပတော့မဲ့ဆက်မျိုးဖွံ့ဖြိုးပြီးနိုင်ငံခုနှစ်နိုင်ငံကကောင်းဆောင်တွေရဲ့နှစ်ပတ်လည်ညီလာခံမှာဘလို့အကြောင်းအရာတွေကိုဆွေးနွေးဖို့ရှိတယ်လဲဆိုတဲ့သတင်းဆောင်မတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုခွချကျော်သိန်းနဲ့မှကွန်ပျူတာတို့ကပြောပြပေးကြပါအောင်ရှင
်ဆူဒန်သမ္မတဟွန်အူမာဘယ်ရှီယားကိုစစ်ဘက်ကအာဏာသိမ်းဖျောက်ချပြီးလေးလာကြမှာအကျင့်ပြတ်ချဆမှုဆိုင်ရာဆွေးချက်တွေနဲ့ကာတွန်မျိုးတော်မှာစပြီးတရားရုံးတင်စစ်ဆေးနေပါပြီဆူဒန်နိုင်ငံကို230ကျော်အုပ်ချုပ်ခဲ့တဲ့သမ္မတဟွန်ဘယ်ရှီယားကိုနိုင်ငံခြားငွေကြေးတရားမဝင်ပိုင်ဆိုင်ထားမှုလက်ဆောင်ပစ္စည်းတွေကိုဥတည်နဲ့အညီမဟုတ်ဘဲလက်ခံရယူခဲ့မှုတွေနဲ့ဆွေးချက်တင်ထားပါတယ်သမ္မတဟွန်ဘယ်ရှီယားကိုလူညုံရေးတာဝန်ရှိသူတွေကတင်းလာနေကတရားခွင်ကိုခေါ်လာခဲ့ကြပါတယ်။ဆော်ဒီအာရေဗျနိုင်ငံကပေးတဲ့ဒေါ်လာငွေတန်ပေါင်းများစွာကိုသူလက်ခံရယူခဲ့တယ်ဆိုတာဘယ်ရှီယားကစုံစမ်းစစ်ဆေးရေးမှုတွေကိုပြောခဲ့တယ်လို့စုံစမ်းစစ်ဆေးသူတူကတရားရုံးမှာထွက်ဆိုခဲ့ပါတယ်။သူ့အပေါ်ဆက်ဆိုချက်တွေကိုခြေပနိုင်မယ်ဆိုတာသမ္မတဟွန်ကအခိုင်အမာယုံကြည်ထားတယ်လို့ဘယ်ရှီယားရဲ့ရှေ့နေက VOA ကိုပြောပါတယ်။ဒီတရားဆွဲဆိုမှုအပေါ်ကာတွန်ဒေသခံတော်မများကမကျေနပ်ကြဘဲဘယ်ရှီယားကိုလူမျိုးတွန်းတက်ဖြတ်မှုလူတွေကိုတက်ဖြတ်မှုနဲ့အရင်ဆုံးတရားဆွဲတဲ့နယ်လို့တချို့က VOA ကိုပြောပါတယ်။ဆူဒန်နိုင်ငံဒေါဖော့ဒေသမှာနှစ်ပေါင်းများစွာဖြစ်ခဲ့တဲ့စစ်ပွဲတွင်စစ်ရာဇဝတ်မှုလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုတွေနဲ့နိုင်ငံတော်ရာဇဝတ်တရားခွင်ရုံး ICC ကဘယ်ရှီယားကိုဆွဲချက်တင်ထားပါတယ်
။ကေပရတာအနာလိုင်းတွေပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ဒေသတွင်းကနေထွက်ခွာသွားပြီဖြစ်တဲ့အီရန်အလံလွင့်ရင်းနှီးတင်သင်းမောနဲ့မပတ်သက်ဖို့ပြည်ထဲပင်လယ်နိုင်ငံတွေကိုအမေရိကန်အစိုးရကသတိပေးလိုက်ပါတယ်။Adrian Dayawan သင်္ဘောဟာအီရန်နဲ့ဆီးရီးယားအာဏာရှင်အစိုးရတွေကိုအကြမ်းဖက်မှုတွေနဲ့ဖိနှိပ်မှုတွေပိုးပြီးလုပ်နိုင်အောင်အားပေးရရောက်တဲ့တရားမဝင်ရေနံတွေတည်ဆောင်ပေးနေတာလို့အမေရိကန်နိုင်ငံခြားရေးဌာနကအကြိမ်ကြိမ်ဆွတ်ဆွဲပြောဆိုနေတာပါ။ဒါကြောင့်ဒီသင်္ဘောကူညီပံ့ပိုးပေးသူတွေကိုအမေရိကန်အစိုးရကသတ်မှတ်ထားတဲ့အကြမ်းဖက်အဖွဲ့အစည်းကိုကူညီသူတွေအဖြစ်နဲ့မှတ်ယူသွားမယ်လို့နိုင်ငံခြားရေးဌာနကပြောပါရယ်။အခုကိစ္စနဲ့ပတ်သက်လို့ဂရိအစိုးရနဲ့မြေတဲပြည်နယ်အတွင်းကစိတ်ကမ်းအားလုံးကိုလည်းဒီသင်္ဘောကိုအကူအညီမပေးဖို့အခိုင်အမာသတိပေးပြောဆိုထားတဲ့အကြောင်းနိုင်ငံခြားရေးဌာနကတင်းနှာနေကကြေညာချက်ထုတ်ပြန်ထားပါရယ်။ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဒီခါမှာရှင်ဥရောပသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုကိုချိုးဖောက်ပြီးတော့ဒီဆီးရီးယားနိုင်ငံတဲ့ရေနံတင်ပို့ဖို့ကြိုးစားခဲ့တယ်လို့ယူဆရတဲ့ဒီသင်္ဘောကိုဂီဘရတာအနာပိုင်တွေကပြန်လွှတ်ပေးလိုက်တာဟာတကယ်ကိုစိတ်မကောင်းစရာပဲလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းပြောပါရယ်ဒီသင်္ဘောပေါ်ကရေနံတွေကိုရောင်းချနိုင်မယ်ဆိုရင်အီရန်ထုတ်တက်ဖွဲ့အတွက်အထောက်အပံ့ဖြစ်သွားနိုင်တယ်လို့အမေရိကန်ကကြားမြင့်ဖို့ကြိုးစားနေတဲ့အကြမ်းဖက်မှုတွေကိုအီရန်ကဆက်ပြီးလှုံ့ဆော်သွားနိုင်လိမ့်မယ်လို့ဝန်ကြီးပွန်ပီယိုကအမေရိကန် Fox သတင်းဌာနမှပြောဆိုသွားခဲ့တာပါရှင်
နယူးယောက်မြို့မှာ2014ခုနှစ်ကလူမဲအမျိုးသားတဦးကိုလေပင်ချုပ်ပြီးဖမ်းဆီးခဲ့တဲ့လူဖြိုရဲတပ်ဖွဲ့ဝင်တဦးကိုလူသားမှုနဲ့တရားစွဲတော်မျိုးမလုပ်ဘဲရဲတပ်ဖွဲ့ကနေထုတ်ပြစ်တာလောက်နဲ့ပဲရေးယူလိုက်တဲ့ပေါ်မကျေနပ်တဲ့တုံ့ပြန်ပြောဆိုချက်တွေပိုထွက်လာနေပါတယ်။ဒီလိုတည်ဆုံရတဲ့ဖြစ်ရပ်ပေါ်မကျေနပ်ကြတာကြောင့်နိုင်ငံတော်မှလည်းဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။အသက်43နှစ်အရွယ်လူမဲအမျိုးသားအဲရစ်ဂါနာဟာလူဖြိုရဲရာရှိကလေပင်ချုပ်ပြီးဖမ်းဆီးတာခံရပြီးတဲ့နောက်တည်ဆုံသွားတာပါ။ဒီတည်ဆုံမှုကိုနယူးယောက်မှုကင်းဆေးဘက်ဆိုင်ရာတာဝန်ရှိသူကလူသားမှုအဖြစ်ဆန်းစစ်ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့ Grand Jury အဖွဲ့နဲ့ American တရားရေးဌာနတို့ကရဲတပ်ဖွဲ့ဝင် Daniel Pantaleo ဒါမှမဟုတ်ဂါနာတည်ဆုံမှုမှာပါဝင်တဲ့တခြားရဲတပ်ဖွဲ့ဝင်တွေကိုတရားဆွဲဆိုဖို့မရှိဘူးလို့ဆုံးဖြတ်ခဲ့ကြပါတယ်။ဂါနာတည်ဆုံမှုမှာရဲတပ်ဖွဲ့စီကံထိန်းသိမ်းရေးဆိုင်ရာတရားသူကြီးတူရဲ့အကြံပြုချက်ပေါ်အခြေခံပြီးတော့ Pantaleo ကိုရဲတပ်ဖွဲ့ကနေထုတ်ပြစ်လိုက်တယ်လို့ New York ရဲတပ်ဖွဲ့ Commissioner မြင်းကြီး James O'Neil ကသတင်းတော်တွေကိုပြောပါတယ်။ဂါနာရဲ့မိခင်ဖြစ်သူကတော့သူ့ရဲ့သားဖြစ်သူတည်ဆုံရတဲ့ဖြစ်ရပ်မှာတာဝန်ရှိတဲ့ရဲတပ်ဖွဲ့ဝင်အလုပ်ကနေထုတ်ပြစ်ခံရပြီဖြစ်ပေမဲ့ဒါကိုမကျေနပ်ပဲဥပဒေကြောင့်ရရှစ်ဆက်လုဆောင်သွားမယ်လို့ပြောပါတယ်။ဂါနာဟာအခွန်ဆောင်မထားတဲ့ secret တွေကိုနယူးယောက်မြို့ကလန်ဒန်ပေါ်မှာလိုက်ရောက်နေတဲ့အတွက် ရဲတပ်ဖွဲ့ကတားဆီးစစ်ဆေးပြီးတဲ့နောက်ဖမ်းဆီးချိန်တွင်တေဆုံသွားတာဖြစ်ပါတယ်
မြန်မာကနေဝင်ဟင်းပြည်ဒုံးကျည်တစင်းကိုအမေရိကန်ပြည်ထောင်စုကဆန့်သက်ပစ်လွတ်ခဲ့တဲ့အပေါ်ရုရှားကဝေဖန်လိုက်ပါတယ်။လွန်ခဲ့တဲ့သတင်းသုံးပတ်ကပြက်ပြဲသွားခဲ့တဲ့အမေရိကန်နဲ့ရုရှားအကြားနျူကလ িয়ার လက်နက်အသုံးပြုမှုဆိုင်ရာစာချုပ်အရဆိုရင်တော့ဒီလိုဆန့်သက်မှုမျိုးလုပ်ခွင့်မရှိပါဘူး။အမေရိကန်စိုးရဟာစီးရီးတင်မာမှုတွေအရှိန်မြင့်လာအောင်လှုံ့ဆော်နေတယ်လို့ရုရှားထုနိုင်ငံသားရေးဝန်ကြီးဆာဂေရီယဖ်ကော့ဖ်ကပြောတာကိုရုရှားစိုးရပိုင်း TASS သတင်းဌာနမှဖော်ပြထားပါတယ်။ရုရှားအနေနဲ့အကုန်ကျများတဲ့လက်နက်ပြိုင်ဆိုင်မှုတွေလိုက်လုံမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။အမေရိကန်ရဲ့ဒုံးကျည်ဆန့်သက်မှုကိုပင်ဒဂွန်စစ်ဌာနချုပ်ကကြေညာလိုက်ပြီးနောက်တနေ့မှာပဲဒူဝင်ချီရီယကော့ဖ်ကအခုလိုပြောဆိုလိုက်တာပါကယ်လီဖိုးနီးယားပြည်နယ်ဆန်နီကိုလတ်စ်ကျွန်းမှာတနင်္ဂနွေနေ့တုန်းကပစ်လွတ်ခဲ့တဲ့ဒီဒုံးကျည်ဟာကီလိုမီတာ900ကျော်အကွာဝေးထိရောက်နိုင်ပြီးပစ်မှတ်ကိုမလွဲအောင်ပစ်နိုင်တဲ့အကြောင်းပင်ဒဂွန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုဆန့်သက်မှုကနေရတဲ့သင်ငန်းစာတွေအချက်အလက်တွေကိုယူပြီးကာကွယ်ရေးဌာနရဲ့အနာဂတ်တာလက်ပစ်ဒုံးကျည်ဆန့်သက်မှုတွေအတွက်အသုံးပြုသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်အမေရိကန်နဲ့ရုရှားချုပ်ဆိုထားတဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေး INF စာချုပ်မပြတ်ပြဲခင်အချိန်အထိအမေရိကန်အနေနဲ့ကီလိုမီတာ900ကနေ9500အထိပစ်လွတ်နိုင်တဲ့ဒီမြေပြင်ကနေဝေဟင်ပြစ်ဒုံးကျည်ဆန့်သက်မှုတွေလှုံ့ဆော်ခွင့်မရှိခဲ့ပါဘူး။ဒါမဲ့လည်းဆယ်စုနှစ်တွေနဲ့ချီအသက်ဝင်ခဲ့တဲ့တီစာချုပ်ဟာဒီပြီးခဲ့တဲ့သတင်းသုံးပတ်တုန်းကပဲဖျက်သိမ်းပစ်လိုက်တာပါရှင်။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့အင်ကန်ညနေပတ်သက်တူတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေက3000ကျော်အနေနဲ့သူတို့မူရင်းနေရာတွေစီပြောင်းနေသလားဆိုတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပူးပေါင်းပြီးဒီကနေ့ကစလို့မေးမြန်းဆန်းစစ်နေပါပြီ။ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးထားတဲ့ဒုက္ခသည်စင်12000ကျော်တဲ့ကလူပေါင်း3450ကိုပြန်လက်ခံမယ်လို့မြန်မာနိုင်ငံဘက်ကအကြောင်းပြန်ပြီးတဲ့နောက်ဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်အစ်ပြန်စတင်လာတာပါ။ဒုက္ခသည်တွေပြောင်းနေသလားဆိုတော့စစ်တမ်းကောက်ယူတာဒီကနေ့စတင်ပါပြီလို့ Caucasus Bazaar ဒေသက UNHCR ပြောခွင့်ရမျိုးသမီး Louise Donovan က Reuters သတင်းဌာနကိုပြောပါတယ်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးပေါင်းပြီးဒုက္ခသည်တွေနေရာပြန်ရေးကိစ္စဆွေးနွေးမေးမြန်းသွားမှာဖြစ်ပါတယ်လို့ UNHCR ပြောခွင့်ရကပြောပါတယ်။ဒီတော့တင်မှာပဲအခုလုပ်နေတဲ့ဒုက္ခသည်ပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ Belgium, Britain, ပြင်သစ်၊ Germany နဲ့ American တို့ရဲ့ပန်ကြားချက်အရကုလသမဂ္ဂလူမျိုးရေးကောင်စီဒီကပိတ်အစည်းအဝေးတစ်ခုကိုဗိုလ်ဒူးနေမှာလုပ်ဖို့အစီအစဉ်ထားပါတယ်။နိုင်ငံတကာနဲ့ဒုက္ခသည်တွေကိုယ်တိုင်ကသုံးလုံးခေါ်ဆိုတဲ့လူဝင်ကြားဆိုတာကိုလက်မခံတဲ့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကတော့စီးရင်ထဲမှာပါတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဟုတ်မဟုတ်ဆိုတာနဲ့မြန်မာစစ်ကမ်းတွေကိုတိုက်ခတ်တဲ့အထက်မှာပါဝင်ခဲ့သူတွေဟုတ်မဟုတ်ဆိုတာစစ်ဆေးထားပြီလို့ပြောထားပါတယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့က UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရှိမှာပြည်ပခနိုင်ငံတချို့ကဒုက္ခသည်တွေဒီကနေ့စုဝေးပြီးတော့တတိယနိုင်ငံတွေမှာခိုးလုံခွင့်ရဖို့အရေးကုလသမဂ္ဂကအကူအညီပေးဖို့တောင်းဆိုခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာနှစ်တွေနဲ့ချီခိုးလုံနေကြတဲ့အာဖဂနစ္စတန်၊အီရတ်၊အီရန်နဲ့ဆူဒန်နိုင်ငံတွေကဒုက္ခသည်တချို့စုဝေးခဲ့ကြတာဖြစ်ပြီးတော့တတိယနိုင်ငံတစ်ခုမှအခြေချနေထိုင်ခွင့်ရဖို့သူတို့ရဲ့တောင်းဆိုချက်ကိုကုလသမဂ္ဂကအချိန်မဆိုင်ပဲထိထိရောက်ရောက်ဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြတာပါသူတို့အတွက်အခြေချနေထိုင်ခွင့်ရမယ့်နေရာတစ်ခုနဲ့ပုံမကောင်းမှုနဲ့ဘဝတွေဖန်တီးနိုင်ဖို့အခုလိုတောင်းဆိုရတာဖြစ်တယ်လို့ဒုက္ခသည်တွေကပြောပါရယ်ဒုက္ခသည်တွေရဲ့ဒီတောင်းဆိုဆန္ဒပြမှုနဲ့ပတ်သက်လို့ UNHCR ရုံးဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးရှင်
ဟောင်ကောင်ဆိုင်ရာပြည်တွင်ကောင်စီရုံးကတဝန်ထမ်းတူတရုတ်ပြည်မကြီးမှထိန်းသိမ်းခံထားရတဲ့ဆိုတဲ့သတင်းတွေပေါ်အထူးပဲဆိုရင်လည်းကြောင်းပြည်တွင်နိုင်ငံသားရုံးကပြောပါတယ်။ဆိုင်မွန်ချန်းဆိုတဲ့ပြည်တွင်တန်ရုံးဝန်ထမ်းဟာဟောင်ကောင်အင်းနီချင်းတရုတ်ပြည်တောင်ပိုင်းရှန်ဇန်းမြို့မှာဩဂုတ်လ9ရက်နေ့ကစီးပွားရေးဆိုင်ရာအစည်းအဝေးတစ်ခုကိုတွားတက်တာကနေဟောင်ကောင်ကိုပြန်ရောက်မလာဘူးလို့ဟောင်ကောင်သတင်းဝက်ဘ်ဆိုက်တစ်ခုဖြစ်တဲ့ HK01 မှာသတင်းရေးထားတာပါ။ချန်းရဲ့မိသားစုကိုအကူအညီပေးနေတယ်လို့ပြည်တွင်နိုင်ငံသားရုံးကထုတ်ပြန်ချက်တစ်ခုမှာပြောထားပြီးကွမ်တောင်းပြည်နယ်နဲ့ဟောင်ကောင်အာဏာပိုင်တွေစီကနေနောက်ထပ်အချက်လက်တွေတောင်းထားတယ်လို့ပြောပါတယ်။ဟောင်ကောင်မှာဆိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအပြည့်အနှံဖြစ်နေတာနှစ်လနီးပါးရှိနေပြီဖြစ်ပြီးရုံးဝန်ဆန်ခတ်ဖြစ်ခဲ့တာတွေလည်းရှိထားပါတယ်။ဒီလောက်ဆိုးပိုင်းကဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကိုပြည်ထောင်နိုင်ငံသားဝန်ကြီးဒိုမီနစ်ရော့ကတောက်ကြနေမှာတယ်လီဖုန်းဆက်ပြီးမေးမြန်းပြောဆိုခဲ့တဲ့ပေါ်တရုတ်ဆိုးရကအမျက်ထွက်ခဲ့ပါတယ်။ဟောင်ကောင်အရေးကိစ္စနဲ့တရုတ်ပြည်တွင်းရေးကိုဝန်ရောက်ဆက်ဖက်နေတဲ့လုပ်ရက်တွေအားလုံးကိုချက်ချင်းရဆိုင်မှုပြည်ထောင်အဆိုရကိုအပြင်းထန်တောင်းဆိုတဲ့အကြောင်းတရုတ်နိုင်ငံသားဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီတော့တင်မှာပဲတနင်္ဂနွေကလုပ်ခဲ့တဲ့ငြိမ်းချမ်းတဲ့ဆန္ဒပြချီတက်ပွဲဟာဆန္ဒပြပွဲတွေအတွက်အလှည့်ပြောင်းတစ်ခုဖြစ်မယ်လို့သူမျှော်လင့်နေတဲ့အကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်။
လာအိုနိုင်ငံမှာတော့တရုတ်ခရီးသွားတွေတင်ဆောင်လာတဲ့ bus ကားတစ်စီးလမ်းပေါ်ကချော်ကျပြီးရှိုးမြောင်တစ်ခုတည်းကိုမီတာ30လောက်အထိထိုးချသွားတာကြောင့်တရုတ်ခရီးသည်73ထက်မနည်းသေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရသွားတယ်လို့လာအိုရဲ့ယာရှိတဦးကဒီကနေ့ပြောပါရယ်ဒီ bus ကားဟာကမ္ဘာလက်ခရီးသွားတွေအလားများတဲ့လုံဖရာဘန်မြို့ကိုဥတီသွားနေတာဖြစ်ပြီးတနင်္လာနေ့တုန်းကမတော်တဆဖြစ်တဲ့အချိန်မှာတရုတ်နိုင်ငံသား40ကျော်ကားပေါ်မှာရှိနေခဲ့ပါရယ်အလောင်း73လောင်းကိုတွေ့ရှိထားပြီးနှစ်ဦးကတော့ပျောက်ဆုံးနေဆဲပဲလို့ရဲအရာရှိရှာယာဖွန်ချစ်တဗွန်ကပြောပါရယ်ကားဘရိတ်ပေါက်ပြီးတော့အခုလိုဖြစ်သွားခဲ့တာလို့လည်းသူကပြောပါရယ်ဒဏ်ရာရတဲ့သူ31ယောက်ကိုဆေးဝါးကုသမှုပေးနေတဲ့အကြောင်းလဲဒီရဲအရာရှိကပြောဆိုထားပါရယ်တရုတ်သတင်းမီဒီယာတွေမှာတော့ဒူးစစ်လောက်ထိရေရောက်နေတဲ့နေရာမှာကေဆေးရေးဝန်ထမ်းတွေကကူညီကဲထုတ်နေတဲ့ပုံတွေကိုတွေ့ရပါရယ်မုတ်တုံမိုးများတဲ့ဇွန်လကနေအောက်တိုဘာလအထိကာလအတွင်းချင်းလက်ဒေသတွေကိုသွားတဲ့လမ်းတွေမှာရေကြီးမှုတွေကြောင့်လမ်းချော်တာတွေမကြာခဏကြုံရလေရှိတာပါ။ဘက်စကားတွေမှာဘေကင်းလုံခြုံရေးဆိုင်ရာစီကံတတ်မှတ်ချက်တွေကိုလိုက်နာမှုသိမ့်မရှိလာတဲ့လာအိုထိုင်းကမ္ဘောဒီးယားနဲ့မြန်မာလိုနိုင်ငံတွေမှာအခုလိုရင်မတော်တဆမှုတွေမကြာခဏဖြစ်လေရှိပါရဲ့ရှင်
။ရွှေပြောင်းဒုက္ခသည်တွေတင်ဆောင်လာတဲ့သင်္ဘောကိုအီတလီဆိုရကတားမြစ်ပေးမဲ့ဂယူမဆိုင်ပဲလမ်းပြီးဒူဆာကျွန်းမှာကြောက်ချရနာထားမယ်လို့ Open Arms စီရနာဝန်ထမ်းကစေးအဖွဲ့ကပြောပါတယ်။ရွှေပြောင်းဝင်ရောက်သူ100လောက်ပါတဲ့ဒီသင်္ဘောဟာဘယ်မှာမှကန့်ကွက်ခွင့်မရဘဲပင်လယ်ထဲမှာ19ရက်လောက်နေခဲ့ရပြီးမြေထဲပင်လယ်ထဲကအီတလီပိုင်းလမ်ပီဒူဆာကျွန်းမှာဆက်ကပ်ခွင့်ပြုဖို့တောင်းဆိုခဲ့တာပါ။စပိန်အပါအဝင်တခြားနိုင်ငံတွေကကန့်ကွက်ခွင့်ပြုပေမဲ့သင်္ဘောပေါ်ပါလာတဲ့ရွှေပြောင်းဒုက္ခသည်တွေရဲ့အခြေအနေကစပိန်စီကံရောက်အောင်သွားနိုင်တဲ့အခြေအနေမကောင်းတာတော့တာကြောင့်အီတလီကကျွန်းမှာဆက်ကပ်ဖို့ Open Arms အဖွဲ့ကစူးစမ်းတာပါ။ဖြာနာနေသူတွေကိုယ့်ကိုယ်ကိုတတ်သိဖို့စူးစမ်းသူတွေစိတ်ကြစင်ပြီးစိတ်ပိုင်းဆိုင်ရာထိခိုက်ခံစားနေရသူတွေအများပြားရှိနေတာကြောင့်လူသားချင်းစာနာမှုဆိုင်ရာရေးပေါ်အခြေအနေကြုံနေရတယ်လို့ Open Arms အဖွဲ့ရဲ့ဆက်သွယ်ရေးတာဝန်ရှိသူကပြောပါတယ်။တချို့ဆိုရင်စိတ်ဓာတ်ကြီးကျယ်ကြပြီးအီတလီကျွန်းကိုရေကူးသွားဖို့စူးစမ်းတာတွေတောင်ရှိတယ်လို့ရွှေပြောင်းဝင်ရောက်သူတွေကိုအကူအညီပေးနေတဲ့ Open Arms အဖွဲ့ကိုတည်ထောင်သူကပြောပါတယ်ခင်ဗျာ။ Direct from Washington The
Voice of America The VOA အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုကုချကျော်သိန်းနဲ့မခင်ဖြူတွေတို့ကကြေညာပေးခဲ့တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို internet ဆက်မနာ bymis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါရမယ်စီရပတိပခဖြစ်ပွားစေရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ရင်းနှံတွေကိုတိုက်ခိုက်မှုတွေလည်းဆက်တိုက်ဆိုးသလိုပေါ်ပေါက်နေပါတယ်။ဒီကနေ့အစောပိုင်းမှာလည်းပုံနာကျွန်းမြို့နယ်မှာရဲတပ်ဖွဲ့ရင်းနှံတက်ခတ်ခံခဲ့ရတဲ့အတွက်ထိခိုက်မှုတချို့ရှိခဲ့တဲ့အကြောင်းတပ်မတော်နယ်ဒေသခံတွေကပြောပါတယ်။မနေ့တုန်းကလည်းကြောက်တော်မြို့မှာရဲအရာရှိတဦးဓာတ်ထိုးတက်ခတ်ခံခဲ့ရသလိုပြစ်ခတ်မှုတွေကြောင့်ထိခိုက်သေးဆုံးမှုတွေလည်းရှိခဲ့တာပါ။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကအပြည့်ဆုံးပြောပြပေးပါရှင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်တရက်တွင်မှာတိုက်ပွဲတွေလက်နက်ကြီးပစ်ခတ်မှုတွေဘုံပောက်ကွဲမှုတွေဖြင့်ရဲအရာရှိတို့ဓာတ်ထိုးတိုက်ခိုက်မှုတစ်ခုနဲ့လဲကြုံခဲ့ရပါတယ်ဒီနေ့မနေ့ပိုင်းမှာတော့ဘုံကျုံမြို့နယ်ပြင်းသောနယ်ဗန်းပွေးရွာကြားရဲရင်တန်းမိုင်းခွဲတိုက်ခိုက်ခံရပြီးထိခိုက်ဒဏ်ရာရရှိသူတွေရှိခဲ့တယ်လို့လဲဗန်းပွေးရွာသားတို့ကပြောပါတယ်
ဘုံကျန်းနေပြန်တော့နာမှာမင်းခွေးတာလေတလုံးခွေးတာချစ်ခင်မှုတော့ဉာဏ်ရောက်ရတယ်လေဒီကားပဲခဏစီခဏစီဒီကားတော့လမ်းကြီးကထောက်တာစကားထောက်ရဖြစ်မှာပ
ါစစ်တွေမြို့ကပြန်ပုံချုံအဝင်မှာမိုင်းဆွဲတိုက်ခိုက်ခံရတာဖြစ်ပြီးရဲရရှိတူကြဆုံးခဲ့ကြောင်းလဲသတင်းတွေထွက်ပေါ်နေပြီမဲ့တီးခြားတိမပြုတ်နိုင်သေးပါဘူးအနောက်ပိုင်းသားစစ်သည်နာရုပ်တတ်မတော်ပြောခွေးရဘူမူကြီးဝင်းစော်ဦးကတော့မိုင်းခွဲတိုက်ခိုက်ခံရမှုတွင်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရရှိခဲ့ကြောင်း VOA ကိုတီးပြုတ်ခဲ့ပါတယ်
မိုင်းခွဲကတော့ဒီမနေ့ဆင်းလာတဲ့ဘောမှာတော့တော့အထူးသွားတယ်ရုပ်ဒီဆောင်မိုင်းခွဲခံရတာဒီနောက်ဒီမနေ့ချက်ပြီးသွားတယ်ဒီကသူတို့ကျောင်းရသွားတာ
မနေ့ညပိုင်းမှာလဲကြောက်တော်မြို့နယ်စိတ်ကန်းယုံနီကန္နာလမ်းမှာမြို့နယ်ရဲတပ်ဖွဲ့မှူးစောတန်းလွင်ဓာတ်ထိုးတိုက်ခိုက်ခံရတဲ့ကြောင်းဘူမူကြီးဝင်းစော်ဦးကဆက်ပြောပါတယ်
ဒီကကြောက်တော်ဒီဘောစိတ်မှာသူတို့ဟိုကိစ္စတော့ဒီနယ်သွားရင်တော့ဒီနာဖွဲ့ကျန်လာတာကိုသွားကြည့်နေတယ်မှာရောက်သွားတာနဲ့တော့ဆိုပြောတော့ရဲ့
ဓာတ်ထိုးတိုက်ခိုက်သူကိုလိုက်လံရှာဖွေနေစေဖြစ်တယ်လို့လဲဆိုပါတယ်ဓာတ်ထိုးခံခဲ့ရတဲ့မြို့နယ်ရဲတပ်ဖွဲ့မှူးကတော့လတ်တလောစစ်တွေစေယုံမှာစေကူတမှုခံယူနေရကြောင်းကြောက်တော်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်ဒီမှာလည်းကျွန်တော်ဆက်တယ်လို့ကြည့်တဲ့အခါမှာစစ်တွေစေယုံမှာရှိနေတဲ့ပေါ့စေကူတမှုခံနေတဲ့ပေါ့ထုံရတဲ့အခြေအနေမရှိဘူးလို့ပြောတယ်ဆိုတော့ဒီမှာလည်းကျွန်တော်ဆက်တယ်ပြီးတော့ဗရန်လေးကြည့်တာလည်းပဲ
မနေ့ကလည်းမင်းပြမြို့တွင်လက်နက်ကြီးချရောက်ပောက်ကွဲခဲ့ရကတူဦးတေဆုံးတူဦးတန်ရာရရှိခဲ့ကြောင်းမင်းပြမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကခုလိုပြောပါရယ်
။ဒ
ကျွန်တော်မြင်းသားမျိုးဝင်ကြီးတွေတောင်ကျော်လမ်းဦးကြီးကျောင်းသားမှာအဲဒီမှာအိမ်လေးငါးချောက်ဆောင်ခုနှစ်ဆောင်ရှိရှိတယ်အဲ့ဒါမှာညီဆုံးကစစ်တပ်ကပြစ်လို့ကြရည်ဆိုပြီးသူရောက်ကြတာဆုံးတော့တယ်မိန်းမလာလို့ရရရတယ်တေဆုံးသွားတဲ့သူကခွေ့ပြန်လာတဲ့စစ်တပ်ကတာကြကြည့်သူလို့တရင်ထွက်ပေါ်နေတယ်လို့မှန်မှန်မှန်စီစစ်နေစဲလို့ညီမျိုးမျိုးနဲ့အုပ်ချုပ်ရေးမှုဥက္ကူကိုလွင်ကပြော mien bian myu ne takun tai ne kalama taung ja ma myama sit tat ne yakai le ne kan ee phwe do cha tai pwe phit pwa ni se lo de dak khan rei ga pyo wa de ee pyan cha yit tawun khan khain dukha ga do mien bian myu ne ne pon lu chu myu ne bet ma tai pwe phit pwa kha chaung ati pyu kha bi me atei sei a chin ni ma ti shi de chaung pyo wa de le shi yakai pi ne myauk pwain de dak ma myama sit tat ne ee phwe do tai pwe rei che pya swa phit pwa la ni de lo tai pwe sin twin de dak khan 6000 jo sit be tain chaung ni ya ba de khmyar
မြောက်ပိုင်းမဟာမိတ်ဒုံပွဲရဲ့ဆစ်စင်ရင်းတဲ့အတူပဲအခုရပိုင်းတွင်ရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီပရီပခါတွေဟာမြမညီငယ်လုပ်ငန်းစဉ်အတွက်တော့ကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်လာပါပြီ။လက်ရှိညီငယ်လုပ်ငန်းတွေတုံ့ဆိုင်နေတယ်လို့ပဲအနောက်ဘက်မှာဆိုရင်လည်းအေးအေးရခိုင်အဖွဲ့နဲ့တိုက်ပွဲတွေကြောင့်ဒေသမှာမတည်ငြိမ်မှုတွေရရှိနေပါတယ်။ညီငယ်ဆောင မယ်ဆိုရင်တဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်စွန်းနီအဖြစ်ရှာကြမယ်တော်ရရှိမယ်ကိုကျူးစွပါရခင
်ဒီကနေ့ည9:00နာရီတိုင်းလေးလိုင်းစွန်းနေခန့်အစီအစဉ်မှာပါဝင်စွန်းနေကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်မြန်မာနိုင်ငံသဝန်းကအများပြည်သူနဲ့ဆက်ဆံနေရတဲ့ဝန်ကြီးဌာန18ခုမှာ CPU လို့ခေါ်တဲ့အဂတိလိုက်စားမှုတာစီကာကွယ်ရေးအဖွဲ့32ဖွဲ့ဖွဲ့စည်းထားရှိပြီးမြို့နယ်ရက်ကွက်ကြေးရွာတွေအထိလလန်းမိမဲ့ထိရောက်တဲ့စနစ်တကူကိုကမ္ဘာပိုင်ရဲ့အကူအညီနဲ့မကြမီအကောင့်ထဲပို့ဖို့ရှိတယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြောဆိုလိုက်ပါတယ်ပြည်သူတွေအနေနဲ့တယ်လီဖုန်း SMS message နဲ့ CPU အဖွဲ့တွေစီကိုစက်တင်ဘာလကုန်မှာတိုက်ရိုက်အကြောင်းကြားနိုင်တော့မှဖြစ်တယ်လို့လည်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးက VOA ကိုပြောပါတယ်အစောဆုံးရှီလာတဲ့မှာစတင်မှုရှိတဲ့အစီအစဉ်နဲ့ပတ်သက်လို့ VOA မြန်မာပိုင်းအက်ဒီတာတော်ခင်ဆိုရင်းကနေပြည်တော်မှာဦးအောင်ကြီးနဲ့တီးတန့်တွေ့ဆုံမြင်မြင်ရမှသူကအခုလို့ဆက်ရှင်းပြပါတယ်
။ CPU အနေနဲ့အခုကျွန်တော်တို့ပြီးခဲ့တဲ့ဟိုလာကုန်ပိုင်းမှာလုပ်ခဲ့တဲ့စွန့်နှုတ်ခွဲမှာဟိုကပ္ပပိုင်းရဲ့အကူအညီနဲ့ပေါ့နော်။ဟို CPU ကဟိုအောက်မှာရှိနေတဲ့မြို့နယ်အဆင့်ရကြီးဆင့်လောက်အထိရောက်နေတဲ့ရုံခွဲတွေကိုလက်လန်းမမီဘူးဖြစ်နေကြတာရှိတယ်။များသောအားဖြင့်လေဝန်ကြီးဌာနတွေအနေနဲ့ကသူတို့ဘာတွေဖြစ်နေသလဲဘလို့အဂတိလိုက်စားနေကြသလဲဆိုတော့အပေါ်ကနေပြီးတော့မထိန်ချုပ်နိုင်ဘူးဆိုတဲ့အနေအထားလေးတွေကျွန်တော်တို့ကတွေ့ရပါတယ်။ဒီပေါ်မှာမူတည်ပြီးတော့ဟိုကမ္ဘာပံကျွန်တော်တို့ application တွေတခုအကူအညီပေးတာရှိပါတယ်။အဲ့တော့ဒီ application ကိုကျွန်တော်တို့က CPU toolkit လို့ကျွန်တော်တို့ခေါ်ထားပါတယ်။အဲ့တော့အဲ့ဒီ toolkit ကိုလည်းပဲကျွန်တော်တို့ကဝန်ကြီးဌာနတခုချင်းရဲ့လုပ်ငန်းတဘာဝပေါ်မှာမူတည်ပြီးကျွန်တော်ဒီဇိုင်းတွေဆွဲနေပါပြီ။အဲ့တော့ဒါကိုလည်းကျွန်တော် practice လုပ်ထားပြီးသားရှိပါတယ်။အဲ့တော့လုပ်ထားတဲ့အခါကျတော့ဘယ်လိုလုပ်တယ်လဲဆိုတော့တယ်လီဖုန်းကတစ်ဆင့်ပါပဲ။အခုကမှတယ်လီဖုန်းကလူတိုင်းအကုန်လုံးမှရှိနေရတဲ့အခါကျတော့တယ်လီဖုန်းကနေ SMS ဟိုပို့တဲ့စနစ်ပါပဲ။အဲ့တော့အောက်ခြေမှာဖြစ်နေတဲ့ကိစ္စမှာအလားတစုံတစ်ခုဘယ်သူကအလားဘယ်ဌာနမှာဘယ်လုပ်ပိုင်ခွင့်ဒါမှမဟုတ်လည်းဘယ်အခွင့်ပြုချက်ကိုတောင်းနေဆိုရင်အဲ့တောင်းတဲ့လူရဲ့ဖုန်းနံပါတ်ကိုဟိုဒီအောက်ခြေရုံးဌာနကနေပြီးတော့ CPU သူကပို့ပေးရမယ်အဲ့တော့ CPU ကနေပြီးတော့မှအဲ့တောင်းတဲ့လူကိုကျွန်တော်တို့ကသဘောထားမေးရမှာပေါ့နော်အဲ့တော့အဲ့ဒီခါမှာကျွန်တော်တို့ကခုနပြောတဲ့ SOP နဲ့လည်းဆက်သွားပါတယ် SOP ထဲမှာဓာတ်ရီးပြတ်ထန်းထားရမယ်လေ SOP ထဲမှာအောက်ခြေရရုံးနေဟာသူတို့နဲ့ဆက်သွယ်တဲ့လူတွေစီကနေပြီးတော့ဖုန်းနံပါတ်ရယူရမယ်ပြီးရင် CPU ပို့ပေးရမယ်ဆိုတော့အချက်မျိုးလေးတွေထည့်ထားမယ်ဆိုရင် CPU ကတန်းပြီးတော့မ
ှလက
်လမ်းမီကိုပြည်သူကိုတန်းပြီးတော့မေးတော့မယ်အဲဒီကိစ္စအဆင်ပြေရလားဘလောက်ပေးခဲ့ရလဲဘုသူပေးခဲ့ရတာရှိသေးလဲအာရှင်နဲ့ပါတယ်အဆင်ပြေပါတယ်ဆိုရင်တော့ okay ပေါ့ဒီဌာနလည်းကောင်းတယ်ပေါ့နော်ဒီရုံးနေရလည်းမဆိုးဘူးပေါ့အဲဒီမှာပြဿနာလေးတွေရှိတယ်ဆိုရင်ဒါကသတိပေးလို့ရပါပြီ
ဒါ application လားသူ application telephone နဲ့မှာထည့်ရတဲ့ application လားဒီ wallpaper ကလုပ်ပေးရတဲ့ဆိုတဲ့ဥစ္စာဒါမှမဟုတ် SMS နဲ့ဒီတိုင်းပဲပို့ရတာ
မှန်တော့ SMS ပဲ တပမဲ့အဲ့ဓာဒီအားလုံးကိုကျွန်တော်တို့ကဟိုတင်း SMS ကိုအသုံးပြုထားတဲ့ application ပေါ့နော်။ဟောအဲ့ဓာဒီအားလုံးကိုကျွန်တော်တို့ကဟိုတင်းလောက်ထားတာပေါ့ဘာခေါ်မလဲ data processing လောက်ထားတာပေါ့။အဲ့တော့သူတက်ဆိုင်တဲ့ဌာနတွေကဟောလုတ်တမြအားလုံးကိုဟို CPU ကသိနေရအောင်ပေါ့နော်။အလားတူပဲ CPU တွေလုတ်တမြလည်းကျွန်တော်ကသိနေရကျွန်တော်တို့ commission နဲ့လည်းသိနေမှာပေါ့နော်။ကျွန်တော်ကတည့်ရုံပဲတည်မှာပါကျွန်တော်ဘာမှတော့ဟိုကြံတဲ့အပိုင်းကမရှိဘူးသူအရင်သူတို့ကဘယ်သူနဲ့ဘယ်သူနဲ့ဘယ်လိုဆက်သွယ်ကြသလဲဟိုကသဘောထားကဘယ်လိုပြန်ကြားသလဲဘာညာပေါ့နော်ဒီလိုကိစ္စလေးတွေကိုဝေါ်ဘင်းကနေပြီးတော့ဆောင်ရွက်ပေးနေတာရှိပါတယ်အဲ့တော့ဒါကသူ့ဌာနနဲ့သူဒီဇိုင်းဆွဲထားကြတယ
်
လုပ်ငန်းတဘာဝချင်းမတူပေါ့အဲ့တော့အဲ့ဒီဒီဇိုင်းရလာပြီးပြီဆိုရင်ကျွန်တော်စိတ်ထင်တော့September လောက်ဆိုရှလလောက်ဆိုရင်တော့ဒါလေးကဟိုစပြီးတော့အ
များပြည်သူမိတ်ဆက်ပေးလို့ရတာပေါ့အဲ့ဒါခ
ါဟုတ်တယ်အများပြည်သူမိတ်ဆက်ပေးလို့ရတယ်အများပြည်သူကလည်းတန်းပြီးတော့ CPU တန်းပြောလို့ရတယ်ဟ
ောကောင်းလိုက်
တာဟော CPU ဒီဥစ္စာတော့ကျွန်မတို့တော့ဒီဌာနဒီလိုသွားဥစ္စာဒီမှာပတ်စံတောင်းနေတယ်ချက်ချင်းပြောလို့ရတယ်ချက်ချင်းပြောရင် CPU နဲ့အကောင်မျိုးတို့ဘယ်လိုဖြစ်တာတော့လမ်းမေးလို့ရတာပေါ့နော်ဒါကကျွန်တော်တို့စီရောက်เสียမလို့အရေးယူเสียမလို့တားဆီးလို့အဲ့ဒီမှာတင်ချက်ချင်းကိုတားဆီးလို့ရရနေပြီပေါ့နော်အဲ့အဲ့ဒီတော့မျိုးလောလောကူကူလေးနဲ့ကျွန်တော်တို့ကဆက်သွယ်ပြီးတော့ချိတ်ဆက်ပေးတဲ့စနစ်ပေါ့နော်အဲ့ဒီလိုပုံစံမျိုးလေးလုပ်ထားတာရှိပါတယ်အဲ့ဒါလည်းပဲ CPU ကလုပ်သွားမှာဆိုတော့ခုနကမေကွန်းလို့ပေါ့အဲတတိယအဖွဲ့အစည်းမပါဘဲနဲ့လုပ်ဖြစ်ပါမလားဆိုတော့တန်တရားတွေလည်းပျောက်သွားမှာပေါ့ဒီလုပ်ငန်းစဉ်ဟာကျွန်တော်အမြင်ရတော့စက်တင်ဘာလကုန်လောက်ကစပြီးတော့အကောင့်ထဲပေါ်တော့မှာဖြစ်ပါတယ်။ဒါဒီလုတ်လာပြီဆိုရင် CPU လည်းမအားမလတ်နိုင်အောင်ဖြစ်နေမှာပါပဲ။အလုပ်တွေအများကြီးပဲလေ
။
အဲ့တော့ပြည်သူလူထုကလည်း CPU တိုင်းရဲ့ပို့ပြီးတော့အားကိုးလာမယ်။တက်ဆိုင်တဲ့ဝန်ကြီးဌာနတွေပို့အားကိုးလာမယ်။ယုံကြည်လာမှာပေါ့နော်။အုပ်ချုပ်ရေးပိုင်းမှာလည်းယုံကြည်မှုတွေအများကြီးတိုးပြီးတော့ရလာမယ်လို့ယုံကြည်ပါတယ်။
တွင်းထွက်တယံစာရလုပ်ငန်းအပအဝင်အကြမ်းလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်နဲ့မေးမြန်းခန့်အဖြစ်ဆောင်ကြတော့ VOA မြန်မာပိုင်းရဲ့နိုင်စင်ရုံမြင့်တန်းကြအစီအစဉ်မှာထုတ်လွှင့်မှာဖြစ်တဲ့အတွက်ဆောင်မျှကြည့်ရှုနိုင်ပါလိမ့်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မပဲဆက်ရအောင်ပါ။ဒီကနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အထူးအချက်အတွေကိုဆွေးနွေးကြဖို့အတွက်အမေရိကန်ပြည်ထောင်စုပြင်သစ်ဗြိတိန်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့ကနေဒါနိုင်ငံတွေကနိုင်ငံခေါင်းဆောင်တွေလာမယ့်ဆင်နေနေကြရင်ပြင်သစ်နိုင်ငံမှာတွေ့ဆုံကြဖို့ရှိပါတယ်။စစ်မှုဖွံ့ဖြိုးပြီးနိုင်ငံခုနှစ်နိုင်ငံကခေါင်းဆောင်တွေနှစ်စဉ်တွေ့ဆုံကြတဲ့ G7 ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ကြမှာပါ။မငြိမ်မြမှုတွေတိုက်ဖျက်ရေးကိုဆွေးနွေးပွဲရဲ့အဓိကအကြောင်းအရာတစ်ခုအနေနဲ့ဆွေးနွေးသွားမယ့်အကြောင်း G7 ထိပ်သီးကမ္ဘာခေါင်းဆောင်တွေကဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်။ထိပ်သီးဆွေးနွေးပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပတဲ့ပြည်ထောင်နိုင်ငံသမ္မတ Emmanuel Macron ကပြောဆိုထားပြီးတော့တခြားကမ္ဘာခေါင်းဆောင်တွေကိုလည်းဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်။ဒါပေမဲ့လည်းဒီကိစ္စထဲလက်တလို့အရေးတကြီးကန့်တွဲဖြေရှင်းရမယ့်စိုးရိမ်စရာအကြောင်းအရာတွေဆွေးနွေးနိုင်ဖို့ရှိတဲ့အကြောင်း Henry Richwell ပြောတဲ့သတင်းကို Mark Kim တွေကတင်ပြထားပါတယ်ရှင်။
ပြည်ထောင်နိုင်ငံ Biarritz ကမ်းခြေမြို့မှာမကြာခင်ရက်ပိုင်းတွင်ကျင်းပမယ့်စက်မှုဖွံ့ဖြိုးပြီးနိုင်ငံ9နိုင်ငံရဲ့ G7 ထိပ်သီးဆွေးနွေးပွဲမှာစီးပွားရေးအခြေအတဲ့ပြဿနာကလွှမ်းမိုးထားနိုင်ပွဲရှိနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကမ္ဘာစီးပွားရေးစိုးရိမ်စရာလက္ခဏာတွေပြလာနေတာကြောင့်ပါအမေရိကန်နဲ့ဂျာမနီမှာအစိုးရငွေစုလက်မှတ်အတိုးနှုန်းတွေကို10နှစ်နှစ်ရှည်အတိုးနှုန်းထက်2နှစ်နှစ်တူအတိုးနှုန်းကိုပိုမြင့်လိုက်တာကြောင့်စီးပွားရေးအခြေအတဲ့စိုက်လာနိုင်တဲ့လက္ခဏာတရက်အဖြစ်ရင်းနှီးမြှုပ်နှံသူတွေကတွက်ဆနေကြတာလို့စီးပွားရေးပညာရှင် Jasper Lawler ကပြောပါတယ
် Particularly in the US has actually been a very reliable signal to point towards a recession
အထူးသဖြင့် American ပြည်ထောင်စုမှာဒါကစီးပွားရေးအခြေအတဲ့စိုက်ဖို့အရေးပြလက္ခဏာပါပဲ
ဒါ့အပြင်စီးပွားရေးကျဆင်းမှုကိုကန့်တွဲဖြေရှင်းဖို့ဘဏ္ဍာရေးအရာစီမံဆောင်ရွက်နိုင်တဲ့အခြေအနေလည်းရှိမနေဘူးလို့ Lawler ကပြောပါတယ်
We don't have that usual fallback from central banks of cutting interest rates because they already have
ဒီအတိုးနှုန်းတွေကိုဘိုးဘန်တွေကပြန် short ချရုပ်သိမ်းပေးတာမျိုးလုပ်လို့မရှိပါဘူးအတိုးနှုန်းက short ချပေးပြီးသားဖြစ်နေလို့ပါအခုကိုပဲဟိုးအောက်ဆုံးအနေဆုံးအဆင့်ရောက်နေတာပ
ါအမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲကလည်းစီးပွားရေးကျဆင်းနိုင်တဲ့စိုးရိမ်စရာအခြေအနေတွေဖြစ်နေတာပါနှစ်ဖက်စလုံးကဒေါ်လာဘီလီယံရာနဲ့ချီအပြန်အလှန်သွင်းကုန်ခွန်တွေတိုးမြင့်စီးကျက်နေကြတာပါဒီရဲ့ရိုက်ခတ်မှုကိုဥရောပနိုင်ငံတွေပါခံနေရတယ်လို့လော်လာကပြောပါတယ်
with the trade war but also just the auto sector
ကျွန်တော်ရေးစပွဲအပြင်ဒီဇယ်ကားတွေကိုလျှက်စစ်ကားတွေဖြစ်ပြောင်းလဲလာတဲ့ကားစီးကွက်ကဏ္ဍကြောင့်လည်းဖားပါတယ်ဒါတွေကဥရောပကိုအကြီးအကျယ်ထိခိုက်စေတဲ့စိုးရိမ်စရာအခြေအနေဖြစ်လာစေပါတယ
် G7 ထိပ်သီးဆွေးနွေးပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပမယ့်ပြည်ထောင်နိုင်ငံကတော့လာမယ့်ဆွေးနွေးပွဲမှာစီးပွားရေးကိစ္စတွေကြီးပဲဆွေးနွေးတာမျိုးအဖြစ်မခံဘူးလို့ပြောဆိုထားပါတယ်ဆွေးနွေးပွဲအကြောင်းအရာတွေထဲမှာ ဥရုယာတီဖောက်ပြန်ပြောင်းလဲမှုကိစ္စကိုအလေးပေးဆွေးနွေးနိုင်တဲ့အကြောင်းတိုရန်တိုတက္ကသိုလ် G7 သုတေသနအဖွဲ့ကလေ့လာသုံးသပ်သူဂျွန်ခတ်ထန်ကပြောပါတယ
် Driven by the scary science which is
နေ့စဉ်ကြုံတွေ့နေရတဲ့စိုးရိမ်ထိတ်လန့်စရာအခြေအနေတွေပိုပြီးအရေးကြီးတာကပြင်သစ်အပါဝင်ဥရောပတဝန်းမှာသမိုင်းဝင်အပူလိုင်းတန်ကြုံနေရတဲ့အခြေအနေတွေကြောင့်ပါပဲ
ပြည်ခဲ့တဲ့နှစ်ကနေဒါနိုင်ငံမှာကျင်းပတဲ့ G7 ထိပ်သီးဆွေးနွေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဆုံးထိမတက်ရောက်ပဲလှည့်ပြန်ခဲ့တယ်လို့အစည်းအဝေးနောက်ဆုံးထုတ်ပြန်ချက်ကိုလည်းလက်မခံခဲ့ပါဘူးဒီနှစ်မှာတော့အဲ့ဒါလိုမဖြစ်ရအောင်ပြင်သစ်အစိုးရကကြိုးပမ်းလိုက်မယ်လို့ခါချန်ကပြောပါတယ
် President Macron I think is structured his agenda
သမ္မတ Macron ကဒေါ်နယ်ထရမ့်အကောင်းဆုံးပါဝင်ဆွေးနွေးနိုင်အောင်ဆွေးနွေးမယ့်အကြောင်းအရာတွေကိုတေချာစီစဉ်ထားပုံရပါတယ်သမ္မတပိုင်နိုင်တဲ့ကိစ္စတစ်ခုဖြစ်တဲ့ကြမ်းမဒန်းတူညီမျှရေးကိစ္စကပြင်သစ်ဆွေးနွေးမဲ့အကြောင်းအရာတွေလည်းထိတ်ဆုံးမှရှိနေပါတယ်။ပညာရေးကျန်းမာရေးကိစ္စတွေလည်းပါနိုင်ပါတယ်
။မြောက်ကိုရီးယားရဲ့ပဲ့ထင်းတဲ့ဒုံးကြီးစမ်းသပ်မှုနောက်ပါရှမ်းပင်လယ်ကွေ့မှာရေနံတင်သင်းမော်တွေကိုအီရန်ကဖမ်းဆီးနေတဲ့ကိစ္စတွေအပါအဝင်လုံခြုံရေးဆိုင်ရာအကြောင်းအရာတွေကလည်းဦးစားပေးဆွေးနွေးမဲ့အထဲမှာရှိနေပါတယ်။ရုရှားနဲ့ဟောင်ကောင်မှာဒီနှစ်အတွင်းဖြစ်ပွားတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကလည်း G7 စည်းဝေးမှာမေးခွန်းတွေတက်လာနိုင်တယ်လို့ကျွန်းကတန်ကပြောပါတယ်။
Have we seen the tide where authoritarian leaders in various
အနာရှင်ခေါင်းဆောင်တွေကထိန်းချုပ်ဆောင်ရွက်မှုမရှိတော့တဲ့အခြေအနေမျိုးကိုကျွန်တော်တို့တွေတွေ့လာနေရတာလားအနာဂတ်ဖြစ်လာမယ့်ပုံစံကတော့ဟုတ်ချင်မှာဟုတ်ပါလိမ့်မယ်တကယ်လို့ဒီတိုင်းဖြစ်လာရင်တော့ G7 နိုင်ငံတွေအနေနဲ့ဒီမိုကရေစီမြင့်တင်ဖို့ဆိုတော့သူတို့ရဲ့အခြေခံခံယူချက်ကြီးကိုဘလို့အကောင့်ထဲပေါ်ကြမှာလဲ
ဘယ်လိုပဲဖြစ်ဖြစ်ဗြိတိန်ဝန်ကြီးချုပ်တဲ့ Boris Johnson နဲ့ American သမ္မတ Trump တို့ကတော့ဒီလာမယ့် G7 ထိပ်သီးဆွေးနွေးပွဲမှာပရမဆုံးချိန်တွေ့ဆုံကြပါလိမ့်မယ်။ဗြိတိန်အနေနဲ့သဘောတူညီချက်တစ်စုံတစ်ရာညှိနှိုင်းမရဘဲဥရောပသမဂ EU တွေကနေနှုတ်ထွက်ရမယ့်အခြေအနေနှိကက်လာနေတာနဲ့အမျှဗြိတိန်စီးပွားရေးအကြီးအကျယ်ကျဆင်းနိုင်တဲ့အရေးလက္ခဏာတွေပြနေချိန်မှာခေါင်းဆောင်နှစ်ဦးကတော့နှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်တွေရယူနိုင်ဖို့မျှော်လင့်နေကြပါတယ်ရှင်။
မကင်ပြရတင်ပြတော်ရပါရှင် POA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျူရူတွေကနေတိုက်ဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦ
းဆူဒန်သမ္မတဟောင်းအိုမဲဘရှီယာကိုစစ်ဘက်ကအာဏာသိမ်းပြုတ်ချပြီးလေလာကြမှာတော့အကျဉ်းပြချဆားမှုဆိုင်ရာဆွဲချက်တွေနဲ့ခါတုံမျိုးတော်မှာစပြီးတရားရုံးတင်စစ်ဆေးနေပါပြီ။ဆူဒန်နိုင်ငံကို230ကျော်အုပ်ချုပ်ခဲ့တဲ့သမ္မတဟောင်းဘရှီယာကိုနိုင်ငံခြားငွေကြေးတရားမဝင်ပိုင်ဆိုင်ထားမှုလက်ဆောင်ပစ္စည်းတွေကိုဥပဒေနဲ့အညီမဟုတ်ဘဲလက်ခံရယူခဲ့မှုတွေနဲ့ဆွဲချက်တင်ထားတာဖြစ်ပါလေ။ဂျီဘရတာအာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ဒေသရင်းကထွက်ခွာသွားပြီးဖြစ်တဲ့အီရန်လန်ဒင်ရေနံတင်သင်္ဘောနဲ့မပတ်သက်ဖို့ဗီရဲပင်လယ်နိုင်ငံတွေကိုအမေရိကန်အစိုးရကသတိပေးထားပါလေ။အီဒရီယန်ဒါယာဝမ်သင်္ဘောဟာအီရန်နဲ့ဆီးရီးယားအာဏာရှင်အစိုးရတွေကိုအကြမ်းဖက်မှုတွေနဲ့ဖိနှိပ်မှုတွေပိုလုံနိုင်အောင်အားပေးရာရောက်တဲ့တရားမဝင်ရေနံတွေတည်ဆောင်ပေးနေတာလို့အမေရိကန်နိုင်ငံရဲ့ဌာနကအချိန်ချင်းဆွဆွဲပြောဆိုထားတာပါ။ဒါကြောင့်အဲ့ဒီသင်္ဘောကိုကူညီပံ့ပိုးသူတွေကိုအမေရိကန်အစိုးရကသတ်မှတ်ထားတဲ့အကြမ်းဖက်ဝါဒအဖွဲ့အစည်းတွေကိုကူညီသူတွေဖြစ်သတ်မှတ်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါရယ်။နယူးယောက်မြို့မှာ2014ခုနှစ်ကလူမဲမျိုးသားတဦးကိုလေပင်းချုပ်ပြီးဖမ်းဆီးခဲ့တဲ့လူဖြူရဲတပ်ဖွဲ့ဝင်တဦးကိုလူသားမှုနဲ့တရားစွဲဆောင်မျိုးလို့ပဲရဲတပ်ဖွဲ့အနေထုတ်ပြတာလောက်နဲ့ပဲရေးယူလိုက်တဲ့ပေါ်မကျေနပ်တဲ့တုံ့ပြန်ပြောဆိုချက်တွေပို့ထွက်လာနေပါတယ်။ဒီလိုသိဆုံးရတဲ့ဖြစ်ရပေါ်မကျေနပ်ကြတာကြောင့်နိုင်ငံတော်မှလည်းဆန္ဒပြဖို့တွေဖြစ်ခဲ့တာပါ။အသက်43နှစ်ရွယ်လူမဲမျိုးသားအဲရစ်ဂါနာဟာလူပြူရဲအရာရှိကလေပင်းချုပ်ပြီးဖမ်းဆီးတာခံရပြီးတဲ့နောက်သိဆုံးသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကဥယျာဉ်3000ကျော်အနေနဲ့သူတို့မူရင်းနေရာတွေစီတကယ်ပဲပြောင်းရွှေ့လားဆိုတာကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေပူးပေါင်းပြီးဒီကနေ့ကစလို့မေးမြန်းဆန်းစစ်နေပါပြီခင်ဗျာ
။တရင်အချင်းချက်ကိုကိုကျော်ကျော်သိန်းကျင်ညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းတူမီတာ25 kHz 3953ည၊လိုင်းတူမီတာ32 kHz 11883ည၊လိုင်းတူမီတာ51 kHz 9339နဲ့လိုင်းလမီတာ190 kHz 3905ရုပ်ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington. From Washington,